비유이고 계속 그냥 이렇게 얘기해 주지 말아야
그냥
그럼 오늘 미국아 우리도 리커 기준에 대마 기원에게 다이군이에 우리도 최예 나 병아리생에 다이군이에 그리고 미라가 미국 조례에 맞다인게마 병아리스마 여러분의 루카들이 디스타드에서 순위를 좀 뒤타봐요 알아 비례 사자로 기원에게 다이군이가 모든 이제 디자레로래 그린이 우겨 타봐요 그래서 블루드 모든 이제 디냐 야게 하시바래냐
오케이 우리가 디 시위의 유해제가 여러분어 저너로 병아리스네 이만행안에 ဒါသဘောတူလက်မှတ်ရေးထိုးထားတဲ့ရူပေထူးချင်းလို့ဖို့အတွက်သဘောတူစာချုပ်အကောင့်ထဲပို့ရေးကိုဒါ နေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေးစီရဲ့လူအလုံးကိုကျွန်တော်တို့ပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးစားတည်ဆွဲကြအောင်အချိန်ချင်းလဲကျွန်တော်တို့ပြောပါတယ်ဒီမှာလဲကျွန်တော်ထပ်လောင်းပြီးတော့ပြောကြလိုပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ကသဘောထားကိုတော့ကျွန်တော်တို့ကဒါသူတို့ကအမျိုးမျိုးပြောင်းလဲမှုရှိပါတယ်အခုအနေထားမှာတော့သူတို့အနေနဲ့လဲပြန်လဲပို့ဆောင်မှုတွေလုပ်ချင နဲ့ကဖိအားပေးမှုကိုပုံမူတုံးညင်တဲ့သဘောမျိုးရှိပါတယ်အခုအချိန်မှာတော့ဒါသူတို့ဘက်ကလည်းဒါဝင်ကြီးလည်းပြောင်းလဲသွားပြီအဲသူကတော့ဒါယူကောင်းလည်းဝယ်လည်းပြီးသွားပြီဆိုတော့သူတို့အနေနဲ့ပြန်လဲပို့ဆောင်ရေးကိုလှုပ်ချင်တဲ့သဘောထားရှိတယ်ဆိုပြီးတော့သူတို့နှုတ်ကတော့ပြောကြလာပါတယ်အဲတော့အစည်းအဝေးပထမတစ်ချက်ကတော့ဒါနှစ်ဦးနှစ်ဖက်လုံးကဒီ revolution စတင်ရေးကိုဒါပူရဲဆောင်ရွက်ကြမယ်ဆိုတဲ့ဒါpolitical ပဲပေါ့နော်နိုင်ငံရေးဆန္ဒကိုတော့ဒါဖော်ထုတ်ပြသခဲ့ကြပါတယ
်ဒီနေရာမှာတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပြီးတဲ့အခမ်းအနားကဘယ်လောက်ရေးပါလဲ
အဓိကကတော့ကျွန်တော်တို့မှလည်းနိုင်ငံဆွေးနွေးတဲ့ bilateral joint working group mechanism ဆိုတာမြန်မာတိုင်းကလည်းဆွေးနွေးတာရှိပါတယ်အဲ့ဒီခါမှာကျွန်တော်တယောက်နဲ့တယောက်သူကြောင့်ကိုကြောင့်လို့ပြောနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဒါ third party တယောက်ကတက်သေးထောက်ထားအမျိုးနဲ့ဒါကျွန်တော်တို့ကတကယ်လက်ခံပဲပြောတယ်ဘင်္ဂလားဒေ့ရ်ကမှပို့လို့ပြောတယ်ဘင်္ဂလားဒေ့ရ်ကမြန်မာလက်မခံဘူးပြောတယ်သူတို့ကပို့ကျင်တယ်ဆိုလို့ပြောတဲ့အမျိုးဒါတတိယပါတီတယောက်အနေနဲ့ပေါ့နော်တက်သေးဆောင်တဲ့သဘောလေးပါပါတယ်သူကတော့မြန်မာနိုင်ငံနဲ့လည်းချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဒါဘင်္ဂလားဒေ့ရ်နဲ့လည်းစီးပွားရေးရောဒါကန္တာတွေမှာရောသူတို့ရင်းနှီးမှုရှိတယ်အဲအဲ့တော့ကျွန်တော်တို့ရဲ့နေနီးချင်းတဲ့နိုင်ငံလည်းဖြစ်တယ်ဆိုတဲ့အတွက်ဒါကျွန်တော်တို့နဲ့သူကန္တာကအနေနဲ့တတိယပါတီအနေနဲ့ဒါဝင်ပြီးတော့ဒါနိုင်ငံပြည်တဲ့သဘောမျိုးရှိပါတယ်အ
ဲ့တော့ချစ်ပူရောက်သွားတာပုံစံမျိုးပြောပြရလား
အဲ့တော့ကျွန်တော်တို့ပြောကြားချက်တွေကိုဒါသက်သေထူစရာတယောက်ရှိတာပေါ့လေကုလသမဂ္ဂ special အပိုင်းလဲသူတက်ရောက်ပြီးတော့နားထောင်နေနေတာရှိပါတယ်အဲ့တော့ဒီအစည်းအဝေးကနောက်တစ်ခုရလက်သူကတော့ဒါဒီဟာနဲ့ပတ်သက်ပြီးတော့ repetition ပြန်လဲစတင်ဖို့ကြိုးပမ်းခဲ့တာတကယ်တကယ်ဆိုရင်တိုးညင်လောက်ရှိပါပြီကျွန်တော်တို့လက်မှတ်ရေးထိုးပြီးလာလာအတွင်းမှာဒါ2018 January လအတွင်းကတခါကျွန်တော်တို့စောင့်နေတယ်သူတို့မပို့ဘူးနောက်တစ်ခါ2018 November တစ်ချိန်ကျွန်တော်တို့ပို့မယ်ဆိုပြီးစောင့်နေသူတို့ကမလာဘူးနောက်တစ်ချိန်ဒီကဩဂလ20နှစ်ကလုတ်တယ်သူတို့ကမလာဘူးကျွန်တော်တို့ကတော့လက်ခံတဲ့ပိုင်းဆိုတော့ဘင်္ဂလားဒေ့ရ်ဝင်ပြီးတော့ဂုတ်ဆွဲခေါ်လာလို့ရတဲ့အနေအထားမရှိဘူးနော်သူတို့ပို့လာမှာပဲလက်ခံအနေအထားမျိုးရှိတယ်ဒီလိုအခက်အခဲအတားအဆီးတွေရှိတယ်ဆိုလို့ရှိရင်ဘယ်လိုဖြေရှင်းကြမလဲဆိုတာညှိနှိုင်းမှုအတွက်ရန်ရာတစ်ခုထောင်ကျင်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ရန်ရာချိန်ထားပြီးသား joint working group ဒါတိကျထပ်ထောင်ရမလို့ဘူးဒါပေမဲ့လို့ဒီလိုကိစ္စမျိုးဆွေးနွေးခြင်းအလို့သဘောဆွေးနွေးဖို့အတွက်ဘာကောင်မှရှိနေမှာတာမကြီးတေးဥတ္တမကြီးနဲ့ဘင်္ဂလားဒေ့ရ်က Foreign Secretary သူတို့သုံးယောက်ဒါအရင်ကလည်းဆွေးနွေးဘူးတယ်အဲ့လိုမှတိုင်ပင်ညှိနှိုင်းပြီးတော့ဖြေရှင်းကြဖို့ကျွန်တော်သဘောတူခဲ့ပါတယ်တကယ်တကယ်ရန်တရားအစ် Official တီထောင်တာမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ဒီသဘောတူချက်တစ်ခုပါထပ်ရတာပေါ့နော်အဲ့လိုညှိနှိုင်း
ပြီးဟုတ်ကဲ့အဲ့ဒါဆက်လက်ပြီးတော့ညှိနှိုင်းဆောင်ရွက်ကြရမယ်အဲ့တော့ပြန်လဲပို့ဆောင်ရေးနဲ့ပတ်သက်ပြီးတော့ဘာအတားအဆီးလည်းဖြစ်နေဆိုတော့သဘောထားအမြင်တွေကွဲလွဲနေကြပါတယ
်ဟုတ်ကဲ့
ကျွန်တော်ဘက်ကအမြင်ကတော့တကယ်တကယ်ကဒီကောက်စားကံတယ်မှာပြောင်းရင်တဲ့လူတွေအများကြီးရှိပါတယ်။ဥပမာဖြစ်တော့ဟိန္ဒူ၄ယောက်ကျော်ပေါ့နော်။၄၄၄ယောက်ရှိပါတယ်။သူတို့ကတကယ်ပြောင်းရင်တော့တချင်လုံးပြောနေတာ။အိန္ဒိယဟိန္ဒူကောင်းဆောင်နေရာတစ်ဆင့်အိန္ဒိယတန်ယုံလည်းပြောတယ်။ပြောတော့ကျွန်တော်တို့ကလည်းအချိန်ချင်းသူတို့ကိုစာရင်းနှုတ်တွေနဲ့ပြောင်းကြတယ်။ဒါပေမဲ့သူတို့ကခုချိန်ထိသူတို့လုံးဝမပို့ပါဘူး
။အဲဒါပို့မဲ့စီးရင်းလေးမှာကိုဒီဟိန္ဒူတွေကိုထည့်မပေးဘူးပေါ့။
ပုံမဲ့စင်းတယ်မှာလည်းမထည့်ပေးဘူးအဲ့တော့သူတို့ကတော့ဒါဆက်ဆက်ချင်းအရင်ဝင်ကြီးကပြောတာတော့အဲ့လိုဝင်ဒီကိုအရင်ပို့လို့ချင်းခုန round message ပေါ့လို့ဘာသာခွဲပြီးလွတ်တယ်လို့မျိုးမဟုတ်အတိတ်ကဘာသာလူမျိုးခွဲခြားတာမဟုတ်ဘူးဘင်္ဂလားနိုင်ငံရဲ့ဝင်ကြီးကတော့သူကလည်းကျင်းပရေးတခုမှထုတ်ပြန်ထားတယ်မိမိတို့ကပြန်လို့ရမှန်တယ်များတဲ့ဘာသာလူမျိုးမခွဲခြားပြန်ပို့အသင့်ပါဆိုပြီးတော့ statement တခု
အခုလည်းနှစ်နှစ်နောက်ပိုင်းမှာထုတ်ခဲ့တယ်ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုထောက်ပြပြီးတော့အကဲဒါဖြင့်ဒီလူတွေပြောင်းနေတယ်ပြောတယ်အိန္ဒိယတိုင်ရောတစ်ဆင့်လည်းပြောတယ်ဘာဖြစ်လို့မဟုတ်ဘူးအဲ့ထဲမှာကျွန်တော်နိုင်ငံသားဟိုဝန်ထမ်းဟောင်းနေနောက်မြန်မာနိုင်ငံသားစစ်စစ်တွေတို့တွေကိုပါတယ်ပေါ့နော်အဲ့ဒါဒီအမြန်ပို့ဖို့ကျွန်တော်တို့ပြောဒါကိုလည်းနိုင်ငံကွန်မြူနတီကဒ
ဲ့တောက်ချူအမှုတွေအကြောင်းကြားလို့ကျွန်တော်တို့မှဒီ message တွေနဲ့ပြန်ရင်လည်းအဲ့ဒီမှာအာစာအုပ်စုတွေကနေပြီးတော့မပြန်မှုချင်းချောင်းနေကြတယ်သူတို့လူချင်းတောင်းဆိုချက်တွေမြန်မာပြန်မပြန်ကြဘူးမင်းတို့ပြန်သွားအောင်တောင်မှရခိုင်ပဲရောက်ရင်တောင်းရခိုင်ပဲလိုက်ပြီးတော့ကိုမင်းတို့တတ်ပြင်မယ်ဆိုပြီးတော့လေအဲ့လိုချင်းချောင်းမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ message တွေရတာရှိပါတယ်အဲ့တော့ကျွန်တော်တို့အမြင်ကတော့အဓိကဟိုကနေပြန်လာခြင်းတဲ့လူတွေကနိုင်ငံသားရရမရရအေးချမ်းပြန်နေတဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ပေါ့နော်အကြောက်တရားမရှိဘဲနဲ့ထုတ်ပေါ်ပြောကြားနေတဲ့ပတ်ဝန်းကျင်တူဖန်တီးပေးဖို့လိုတယ်အတိတ်ကတော့ခုနမင်းကုန်းထဲမှာလည်းပါပါတယ် destructive element ဆိုအဲ့ဆိုအဲ့ဒီထဲမှာဒီအာသာတို့အဲ့လိုခင်အုပ်စုတွေကကဝေတားဆီးမှုတွေရှိနေဆိုတော့ဒါအတိတ်ကဟိုအတားဆီးပါပဲသူတို့ဘက်ကတော့ကျွန်တော်တို့ဘက်ကလုံခြုံရေးမကောင်းလို့လို့ပါလို့အဲ့လိုပြောတာပေါ့နော်လုံခြုံရေးလို့ပတ်ဝန်းကျင်ချင်းနေကောင်းလို့ဆိုတော့လုံခြုံရေးဆိုတာကတော့ဘယ်အစိုးရမှ 100% guarantee မပေးနိုင်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ကတော့ပြန်လာတဲ့လူတိုင်းကိုကျွန်တော်တို့အနေနဲ့အားနည်းမဖြစ်အောင်ကျွန်တော်တို့ဘက်ကကာကွယ်တားဆီးပြမှာဖြစ်ပါတယ်။လုံခြုံရေးဆိုတဲ့နေရာမှာပြန်လာတဲ့လူရဲ့လုံခြုံရေးရောပြည်တွင်းမှာလက်ရှိနေတဲ့လူရဲ့လုံခြုံရေးရောစဉ်းစားဖို့ကျွန်တော်တို့လိုပါတယ်။လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကတော့ဒါအေးဘိုင်းနဲ့တိုက်ပွဲဖြစ်နေသောညာလည်းပဲဒီပြန်လာတဲ့လူတွေအဆင်ပြေအောင်လုံခြုံတော့ကျွန်တော်တို့တတ်နိုင်မြတ်ဟိုကျိုးပန်းဆောင်ရွက်သွားပေးမှာဖြစ်ပါတယ်။အခုလည်းပဲတရားဝင်မပြန်လာတော့လည်းပဲအခုတဖွဲဖွဲနဲ့ပေါ့နော်တရားမဝင်သူတို့ကင်ကခိုးထွက်ပြီးတော့ပြန်ဝင်နေတာအခုနေရာရောသုံးရနေပါလို့ရှိပြီအခုမနေ့ကတောင်မှကျွန်တော်တို့နောက်ထပ်15ရောက်ရောက်တယ်ဆိုပြီးတော့ကျွန်တော်ဒီနေ့သတင်းရပါတယ်အဲ့လိုအီလေးပြန်လာတဲ့လူကိုတရားဝင်ကျွန်တော် reception center မှာစစ်စစ်ပြီးတော့ MP ကတ်ပြေးပြီးတော့တချို့လည်းအိမ်နေရှိတဲ့လူတွေရှိတယ်တချို့လည်းဆွေမျိုးတွေရှိတယ်အဲ့သူတို့တွေကိုကျွန်တော်တို့ဒါလက်ခံထားဖြစ်ပါသူတို့ပြန်လာပြီးတော့အေးအေးချမ်းချမ်းနဲ့လူညွေကြောင်းကြမှုမရှိဘဲနဲ့နေတဲ့လူတွေအများကြီးရှိပါတယ်
အဲ့ဒီမှာလေးဝင်ကြီးကျွန်တော်ဝင်ကြီးပြောနေရင်လည်းခေါင်းနှမပြန်ပေါ်လာတာဒီကျွန်တော်လည်းဝင်ကြီးကျိုးရှိခါစင်နာဒီ UNG မှာပြောတဲ့မင်းခွန်းနဲ့မှာဒီအချက်လေးချက်ဆိုပြီးတော့ရှိတယ်ဝင်ကြီးတို့သိပြီးသားပါဒီနှစ်ကာလတော့၅ချက်ဒီနှစ်တော့စိတ်ဆိုဆိုတာမပါတော့ဘူးပေါ့နော်အဲ့ထဲမှာဘာတစ်ခုပါတယ်လဲဆိုတော့ဒီအခုပြင်ထားတာတွေမြန်မာနိုင်ငံထဲမှာပြင်ထားတာတွေပြန်လာတဲ့လူတွေနေနေရတွေကလူဝင်ကြောင်ကိုယ်စားလှယ်တွေလာရောက်ကြည့်ရှုခွင့်ဆိုတာတစ်ချက်ပါပါတယ်ဆိုအဲ့ဒါမျိုးရောစဉ်းစား
ကျွန်တော်တို့ကနီးလန်းတစ်ခုရှိတယ်comment see net go and tell ဆိုတော့เนาะတို့ကတို့ချက်လူတွေကိုယ်တိုင်တွေလှုပ်ပြီးတော့ကျွန်တော်တို့အချိန်မှာလာကြည့်ရင်လည်းအချိန်နေကောင်းလားဆိုတော့အဲ့ proposal ရှိကျွန်တော်တို့က go and tell ပေါ့เนาะတို့ရှိသွားပြီးတော့ဟိုကျွန်တော်တို့ကကျွန်တော်ဘယ်လိုပြင်ဆင်ထားတယ်ဘယ်လိုတို့ပြန်လာရင်ဘယ်လိုလက်ခံမယ် NBC ကဘယ်လို NBC ကလက်ခံရင်ဘယ်လိုအကျိုးကျေးဇူးရမယ်ဘယ်လိုနေရာမှာနေရမယ်ဒါမျိုးတွေကျွန်တော်တို့သွားချင်းပြပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလာပြီးတော့တို့ဖိတ်ခေါ်ပြီးတော့နေရာတွေပြရတာမျိုးတွေကြတော့ဘယ်လိုအနေကြီးလဲဆိုတော့ဒီလွတ်တဲ့ကိုယ်စားလှယ်ရွေးချယ်မှုကလေတကယ်လို့သူတို့ကလည်း hardline group လိုမျိုးသဘောထားပြင်မာတဲ့အုပ်စုမျိုးတွေရွေးပုတ်လဲလို့ရှင်လာကြည့်ပြီးတော့အားဒီမှာအခြေအနေတွေမကောင်းဘူးဘာညာမအဲ့လိုမျိုးများကြီးညာရဲထုတ်လိုက်လို့ရှင်ဒီပြန်လဲပုတ်ဆောင်ရေးလုပ်ငန်းတွေပြက်ပြားသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကအခုအာဆီယံနဲ့လည်းပူးတက်လုပ်နေပါတယ
်
communication strategy ဆိုပြီးတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားမှုတွေကို information တွေကိုဟိုဘက်ကိုရောက်အောင်ပြန်နည်းနဲ့ share လုပ်မလဲဆိုတာကျွန်တော်တို့အများအတွက်ဥမြင့်သူတို့သွားပြီးတော့ကျွန်တော်တို့ဂျူလန်လာတော့ရှင်းပြပါတယ်အာဆီယံတီးမတွေလည်းပါသွားတယ
်
အလားတူအစီအစဉ်မျိုးကျွန်တော်တို့ဆက်လုပ်ပြီးတော့ information sharing လုပ်ဖို့ကျွန်တော်တို့အစီအစဉ်ဒါကျွန်တော်တို့ဆက်လုပ်သွားနိုင်ပါတယ်ဘင်္ဂလားဒေ့ရဲ့ဘက်ကလက်ခံမယ်ဆိုလို့ရှိရင်
okay ဒီကုလသမဂ္ဂအခမ်းအနားရောဝင်ဒီ UNDP တို့ UNHCR တို့ဒီ UNHCR ဥစားမဟာမင်းကြီးနဲ့လည်းတွေ့တာကျွန်တော်တင်မှာပါအဲ့တော့ data သိကြပါတယ်နော်ဆိုတော့မဟာမင်းကြီးနဲ့တွေ့တော့ရောဒီကုလသမဂ္ဂနဲ့နောက်ထပ်တွဲလို့ဖို့ဘာလို့ကုလသမဂ္ဂကနောက်ထပ်ပံ့ပိုးဖို့ဆိုတော့ကုလသမဂ္ဂအခမ်းအနားလည်းတော့ရေးကြည့်တယ်လို့ကျွန်တော်လို့နား
လာ okay အမှားတော့ကုလသမဂ္ဂနဲ့ကျွန်တော်တို့ကုလသမဂ္ဂက UNDP ရော trilateral agreement ပေါ့နော်သုံးပွင့်ဆိုင် agreement ထိုးထားပြီးပါပြီအဓိကကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မြန်မာနဲ့နိုင်ငံစီစဉ်သဘောတူညီချက်အရာပြန်လည်ရောက်လာတဲ့လူတွေကို UNHCR နေရာချထားရေးတို့ကူညီပံ့ပိုးရေးတို့မှဆောင်ရွက်ဖို့အပိုင်းမှာ UNDP ကတော့ပြန်လာတဲ့လူတွေပညာရေးကျန်းမာရေးစားရေးသားတွေအဲ့လိုမျိုးအခွင့်အလမ်းတွေဖြန့်နှီးပေးဖို့ပေါ့နော်အဲ့ဒါ UNDP ကဒီလိုရွေချက်နဲ့လှုပ်ထားတာဖြစ်ပါတယ်အခုလည်းပဲအဲ UNDP နဲ့သူတို့ကနေပြီးတော့ Quick Impact Project လို့ခေါ်တဲ့နော်အမြဲတမ်းဆန်းဆန်းကောင်းတဲ့ပေါ်နိုင်မဲ့စီမံကိန်းတွေသူတို့ရွာတွေ80ရွာလောက်မှာသူတို့လုပ်နေပါတယ် project တွေ38ခုလောက်ကိုစတဲ့အကောင့်တွေပေါ်နေပါပြီအဲ့ဒီလည်းတွားရောက်ပြီးတော့ ဟိုလိလာခွင့်တွေလည်းပေးထားပါတယ်မြစ္စတာဂရီတီကိုယ်တိုင်လည်းမကြခင်ကသွားရောက်ခဲ့ပြီးဖြစ်ပါတယ်အခုတို့အနေနဲ့ကျွန်တော်တို့သူနဲ့တွေ့တဲ့အခါမှာအစ်တတစ်ခုကတော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့လူတွေကဟိုမြန်မာနိုင်ငံနဲ့ integrate ဖြစ်နေအောင်ပေါ့နော်အဲ့ဒီအတွက်ဆိုရင်တို့ကနေပြီးတော့မြန်မာသားတင်ကြပေးဖို့အပိုင်းကိုအကူအညီဖို့သူပြောပါတယ်ဒါတော့ကျွန်တော်တို့နဲ့ကန့်ကွက်ရမှာရှိပါဘူးကျွန်တော်တို့ဒီပြဿနာတွေဖြစ်နေတာကလည်းပညာရေးဘက်မှာအားနေတာမြန်မာဘာသာကားတွေလို့မတင်ကြတာကြလေဟာတာကြီးဖြစ်ပါတယ်ကျွန်တော်တို့က UNHCR ကိုလည်းပြောခဲ့ပါတယ်မြန်မာနိုင်ငံဘက်မှာရောက်နေတဲ့ပေါ့နော်အဲ့ဒီဘက်မှာတိုင်းရင်းသားတွေရောနောက်ပြီးတော့ဒီလက်ရှိဘင်္ဂလားဒေ့ရှ်မှာသွားဖဲနဲ့ဒီမှာနေတဲ့အဲ့ဒီအဖွဲ့တွေကိုလည်းမြန်မာစာတွေတင်ပေးဖို့အပိုင်းတွေမှာဒါအကူအညီပေးဖို့ကျွန်တော်တို့ပြောကြထားပါလေအဲ့တော့မြန်မာအကြောင်းမတက်ဖဲနဲ့တို့အကြောင်းနဲ့တို့တက်နေလို့ရှင်ပို့ပြီးတော့သာသနာဖြစ်မှုတိဆောက်ရေးမှာပို့ပြီးတော့အခက်အခဲဖြစ်စီမှာဖြစ်ပါတယ်ကျွန်တော်အဲ့ဒါလည်းပြောခဲ့ပါတယ်အဲ့တော့ UNHCR ရဲ့အခန့်ကဏ္ဍကတော့ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုဖြစ်မြောက်အကူအညီပံ့ပိုးပေးဖို့မျိုးပြောတာပဲအထက်ကတော့လက်တွေ့မှာကြတဲ့တောင်းဆိုချက်အမြင့်ကြီးတွေလုပ်နေလို့ရှင်တော့ကျွန်တော်တို့ဒီ repatriation အောင်မြင်မှာဖြစ်ပါဘူးရခိုင်ပြည်နယ်မှာပြည်ပြည်စုံနဲ့လူခွင့်အခြေအနေဖြစ်အောင်စောင့်ဆိုင်းမှပို့မယ်ဆိုလို့ရှင်ဒီပြန်လည်ပို့ဆောင်လုပ်ငန်းစဉ်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
းဆိုတော့အဲ့ဒီအခြေအနေပေါ်လေနော်ပြောသလိုပြည်ပြည်စုံနဲ့အခြေအနေရဲ့နောက်ပြီးတော့ဝန်ကြီးနဲ့ပြောသလိုဖြစ်နိုင်တဲ့သိမြင့်လုံးနဲ့တောင်းဆိုချက်တွေအဲ့ဒါတွေရှိနေတယ်အဲ့ဒီဟာတွေကြောင့်လည်းအားစီဖြစ်နေတယ်ဆိုတာမျိုးကိုဒီကုလသမဂ္ဂလူတခြားနိုင်ငံတကာအမေရိကန်လူအာဆီယံလူအဖွဲ့အစည်းတွေပါလို့သူတို့အသိမှတ်ပြုပါလားဟ
ိုကျွန်တော်သူတို့ကတော့အများသောအားဖြင့်တော့ဟိုဒီသူတို့ရဲ့ lobby group တွေတောင်းဆိုရတဲ့ဘက်ကိုလိုက်ကြတာအများတယ်ပေါ့နော်အဓိကကတော့မြန်မာနိုင်ငံဟိုပတ်ဝန်းကျင်ကဖန်တီးပေးရမယ်ပေါ့နော်ဒီတော့လည်းကျွန်တော်ကြိုးစားဆောင်နေပါ UN အာဆီယံတွေကပတ်ဝန်းကျင်ကဆိုတဲ့နေရာမှာသူတို့ကတော့ခုနနိုင်ငံသားဖြစ်ရေးပေါ့နော်အဲ့တော့နိုင်ငံသားဖြစ်ရေးဆိုတော့ဒီလူတွေကိုမစစ်ဆေးဘဲနဲ့ရောက်ရောက်ချင်း upon arrival မှာတင်ငါသားပြို့ဆိုတာတော့ဒါဘယ်လိုမှလုပ်လို့မရတဲ့ကိစ္စမျိုးပါ။ဒါမျိုးကတော့ဒီမိုကရေစီဖွံ့ဖြိုးတိုးဆိုအမေရိကန်နိုင်ငံဥကြောသိန်းတို့ဒီမှာသိပါလေအမေရိကန်နိုင်ငံသားလျှောက်မယ်ဆိုလို့ရှင်ဘာဘာရေလို့ရတယ်သူတို့တမိုင်းနေလေးလားသူဘာသာကစံဝယ်ဖြေရတယ်။အဲ့တော့ကျွန်တော်တို့အဲ့လိုထိအမြင်ကြီးမတောင်းပါဘူးနော်။အဲ့တော့ကျွန်တော်တို့ကဘာလဲဆိုရင်အဲ့တော့နိုင်ငံသားနဲ့ဖြစ်ရေးနဲ့ပတ်သက်ပြီးတော့ရောက်ရောက်ချင်းဒီလူတွေကိုမစစ်ဆေးဘဲနဲ့ပြို့ဆိုတော့လုံးဝမဖြစ်နိုင်ပါဘူး။ဒါကတော့ပြည်သူလူထုကလည်းလက်မခံပါဘူး။ဥရီကလည်းလက်မခံပါဘူး။အဲ့တော့ကျွန်တော်တို့ကဘာလုပ်မလဲဆိုတော့ပြန်လာတဲ့လူရောက်ချင်းတော့ကျွန်တော်တို့ဒါဘယ် data တွေကောက်မလဲဆိုတော့သူတို့ကလည်းပြန်လာတဲ့လူတွေကလည်းကျွန်တော်တို့လောကစင်ထဲမှာရှိတဲ့လူတွေပေါ့နော်အဲ့တော့အဲ့လူတွေကိုကျွန်တော်တို့အနေနဲ့ national verification ကထုတ်ပေးမယ်ဒီ national verification ထုတ်ပေးပြီးတော့ဒါသူတို့ဒီမှာတရားဝင်နေခွင့်ရသွားပြီပေါ့နော်အဲ့ဒါကနေပြီးတော့သူတို့ကဟိုကျွန်တော်နိုင်ငံသားဖြစ်မှုကိုသူရှောက်နိုင်ပါတယ်ရှောက်လို့ရှိရင်နိုင်ငံ ID 82 citizenship law နဲ့ညီတယ်ဆိုရင်သူတို့တွေနိုင်ငံသားဖြစ်သွားမှာပဲပေါ့နော်အဲ့ဒီ process ကိုလည်းကျွန်တော်တို့ clear pathway ဟိုကျွန်တော်တို့ဟိုပြောထားပါတယ်အဲ့တော့တို့ရဲ့ NVC ကရှောက်အောင်မရှောက်ပြီးတော့ကျွန်တော်တို့အတိုင်းအတာတစ်ခုမှ6လနဲ့တစ်နှစ်တန်းဒီမှာကျွန်တော်တို့ကနေပြီးတော့ yes or no ပြောမယ် 1982 citizen law နဲ့ကိုက်ညီတယ်ဆိုရင်တို့နိုင်ငံသားရမယ်ဟိုမကိုက်ညီတဲ့လူတွေကိုလည်းနေမထုတ်ဘူးတို့အနေနဲ့လည်းဒါဒီ NVC ကတ်နဲ့ဒါတို့ဆက်လက်ပြီးတော့နေထိုင်ခွင့်ပေးမယ်လုပ်ငန်းစာသက်ခွင့်ပေးသွားမယ်ဒီလိုနည်းနဲ့ဖြည့်ရှင်းပါမယ် 92တို့က repertory လို့တော့လည်းဒီ criteria နဲ့လုတ်ခဲ့တာပဲအဲ့တော့လည်းအောင်မြင်ပါတယ်ဒီဒီချိန်မှာတော့တို့ကနိုင်ငံတကာရဲ့ attention ပိုရနေတယ် social media ခေတ်ဖြစ်တဲ့ခါကျတော့ဒီနိုင်ငံသားပေးရေးကိစ္စကိုပဲတို့အနေနဲ့ဒါဟိုအဓိကပြောလာတာပေါ့နော်ဂျန်နဲ့ဟာတွေကတော့ဟို freedom တော့ movement လိုရစားသွားလာခွင့်လို့နော်လူမျိုးပေးခွင့်ဆိုတော့ဒါတော့အဲ့နေရာရဲ့လူမျိုးရင်းနဲ့လည်းဆိုင်ပါတယ်တချို့လွတ်လပ်လပ်မသွားနိုင်ကြတာလည်းအဓိကကတော့ဟိုတယောက်နဲ့တယောက်ဟိုကြောက်ရွံ့ပြီးတော့လေလုံခြုံရေးအခြေအနေမထွက်ရရလေဖြစ်ပါတယ်။နိုင်ဘဟုအဆင့်ကနေပြီးတော့ကျွန်တော်တို့အနေနဲ့ဟာဟိုပိတ်ပင်တမ်းမြစ်ကန့်သက်ထားတာ
မျိုး
မရှိပါဘူး။အဲ့လိုပိတ်ထားမရှိပါဘူး။ဒါပေမဲ့အောက်ခြေမှာကတော့လုံခြုံရေးရတနေ့ကတနေ့ကသွားမယ်ဆိုလို့ရှိရင်ဟုတ်လားအသက်ဆိုင်ရာအကြီးကဲဟိုဟိုဟာပေါ်သတင်းပို့ရတာလို့နော်အဲ့လိုရန်ကုန်သွားမယ်ဆိုလို့ကျန်စကြို့ကျွန်တော်တို့အဲ့ဒီရမှာတို့တတ်မှတ်ထားတဲ့ပုံစံလေးနဲ့ဖြည့်ပြီးတော့သွားရတာအဲ့မျိုးတွေတတ်မှတ်ထားတာရှိပါတယ
်။ဟုတ်ကဲ့ဆိုတော့ခုနကဦးညပြောသလိုပေါ့လေခုကလည်း social media ခဲ့တဲ့သတင်းမီဒီယာလည်းပုံရင်းနဲ့ခဲ့ဆိုတော့သတင်းတွေကပို့ပြီးတော့ပြန်တာပေါ့နော်ပြီးခဲ့တဲ့ဟိုဥစ္စာလူငွေကောင်စီမှလည်းစီဝေးလုပ်တယ်လေလုပ်တော့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးကလည်းဒုတိယကြိမ်ပြန်မှုအစီအစဉ်ဒုတိယဆုံးသူပြောချင်တဲ့နောက်ဆုံးကြိမ်ပြောချင်တာဖြစ်ပါတယ်ပြတ်သွားတယ်ပေါ့ပြတ်သွားတော့ဒါလောကတွေကပို့ပြီးတော့ဟိုစိုးရိမ်လာတယ်တောင်းလာကြတယ်ပြောတယ်ဦးညပြတဲ့အတိုင်းမလေးရှားဝင်ကြီးတို့ကလည်းပဲဒီကိစ္စကိုနမူနာတစ်ခုအနေနဲ့နိုင်ငံတကာမှာဖြစ်နေတဲ့စုပေါင်းဝင်ကြီးပြည်ထောင်နိုင်ငံဒီဥညာကိစ္စကိုနမူနာတစ်ခုအနေနဲ့ပြောတယ်။ပြီးခဲ့တဲ့ပတ်နှစ်ပတ်လောက်ကပဲဒီ USAID အကြီးအကဲမာဂရင်းကလည်းပဲ American Youth and Student Interview မှာဒီလိုတိုင်းနာမျိုးစုပြည်ထောင်နိုင်ငံဥညာပြည်ထောင်နိုင်ငံဖြစ်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းတွေဒီလိုပြောတယ်ကျွန်တော်ဆိုလိုချင်တာကနိုင်ငံတကာရဲ့ဖိအားကပြီးခဲ့တဲ့နှစ်နဲ့ဒီနှစ်နဲ့ဆိုရင်လျော့သွားတာမရှိဘူး။ဝေဖန်တာတွေကလည်းပဲလျော့သွားတာမရှိဘူး။ ဟိုတိုးမလာဘူးဆိုရင်တော့မှဒီတိုင်းပဲဆက်ပြီးတော့ဖီးအားနဲ့ပြောဥဒနာတွေနဲ့ကဆက်ရှိနေတယ်ပေါ့နော်ဆိုတော့ကျွန်တော်တွေ့တယ်မှာဒီတစ်နှစ်အတွင်းမှာမနေ့ကလည်းဒီနှစ်နိုင်ရှင်ဒီတစ်နှစ်အတွင်းမှာငါနိုင်ငံဘက်ကနေပြီးတော့ဒီအချိန်နဲ့ပတ်သက်လို့ဘာမှအများတူးတက်မှုမရှိခဲ့ဘူးလားဘာကြောင့်လောက်ထိဆက်ပြီးတော့အပြင်းထန်ပြောဆိုနေကြတာလဲကျွန်တော်လူတွေ
အဓိကကတော့သူတို့ဖီအားပေးတိုးမြင့်မှုလားဒီကတော့အဓိကဟိုကျွန်တော်တို့လက်မခံတဲ့ခုနဒီဒါရူစမန်နော်အဲဥဆောင်တဲ့ဒီ Fact Finding Mission Report တို့အဲ့ဒီအထဲမှာအဲ့ဒီ report တွေရထုတ်ပြန်ချက်ကြောင့်မို့လို့ဒါတွေကသူတို့ကဒါတွေဖတ်ပြီးတော့ပေါ့နော်ဒီအထဲမှာဒီအချက်လက်တွေဖတ်ပြီးတော့သူတို့အနေနဲ့ဒါဟိုဒါတွေကိုကြည့်ပြီးတော့သူတို့အနေနဲ့ဖီအားပေးမှုတွေပုံမတိုးမြင့်လာလို့ဟိုထင်ပါတယ်အဲ့တော့ကျွန်တော်တို့ဘက်မှာကတော့အခုဟိုတော့ဟိုကတော့ခုနပြောသလိုပေါ့နော်ဒီပြဿနာပြည်လည်ဖို့ကကျွန်တော်တို့ကတော့ပြန်လည်လက်ခံမှုတွေလုပ်တယ်နောက်ပြီးတော့ဟိုပြည်တွင်းမှာလည်းပုံမတိုးတဲ့ကောင်းမွန်တဲ့ဟို condition ဖြစ်အောင်လည်းကျွန်တော်တို့အနေနဲ့ခုနပြောလို့ UNDP UN ASEAN တွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေတယ်တော့ကျွန်တော်တို့ဆိုရင်အခုအဲ့ဒီပြည်တွင်းမှာရှိနေတဲ့အချို့စခန်းတွေဘာတွေကိုပိတ်သိမ်းဖို့လဲကျွန်တော်တို့တို့ကဒါမဟာဗျူဟာတွေ nation wide ပေါ့နော်ဒီ nation wide မဟာဗျူဟာတခုထပ်မတ်ဖို့လဲကျွန်တော်တို့ဒါလုပ်နေတာနောက်ဆုံးဆင့်ရောက်နေပေါ့နော်မကြာခင်မှာထုတ်ပြန်နိုင်လိမ့်မယ်လို့ဟိုထင်ပါတယ်အဲ့တော့သူတို့ကတော့ဟိုတခြားဒီဥစလင် community ဘက်ကတော့သူတို့ဟိုဘက်မှာ lobby group အရင်ကောင်းပါတယ်အဲ့ဒီတော့ fact finding missionရဲ့ report ဒီမှာအချက်လက်တွေကြောင့်မို့သူတို့မှာဒီဖီအားပေးမှုတွေပုံမူတိုးတက်များပြားလာလို့ထင်ပါတယ်အဲ့တော့မြန်မာအစိုးရဘက်ကတော့ဒီတာဝန်ခံမှုတာဝန်မှုအပိုင်းမှာလည်းကျွန်တော်တို့လုပ်နေတာရှိတယ်ပြည်တွင်းခြေနေတွေတိုးတက်ကောင်းဖို့လည်းဆောင်ရွက်နေတာတွေရှိတယ်အဲ့တော့အဓိကဒါကတော့ဒီ repetition ဟိုမဆနိုင်တဲ့ဟာကိုဟိုဒါနှစ်ပေါင်းကြာလာပြီပြဿနာဖြစ်ရှင်းနိုင်ဘူးဆိုပြီးတော့ဒါသူတို့အနေနဲ့ဖီအားပေးလာရဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းမာယူနဲ့ဟိုသတင်းတွေကလည်းရောက်နေတယ်မြန်မာနိုင်ငံဒါတွေလက်ခံဘာမှမလုပ်ဘူးမြန်မာနိုင်ငံလက်ခံလို့စာနာမရှိဘူးဆိုပြီးတော့မနေ့ကဗန်လိုက်ဝန်ကြီးရုပ်ချင်းရစင်းနာပဲဟိုမှာဟိုကဘာပတ်ပြီးလျှောက်အဲ့လိုပြောနေတယ်ပေါ့နော်တကယ်ကတော့ကျွန်တော်တို့နိုင်ငံလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်အတိုင်းတော့ဟိုဟိုပါပေါ့ဟိုတိုင်းနယ်ပဲပြင်လောက်ကြမယ်ဆိုရင်ဒီပြဿနာကပြည်လည်နေလည်းရှိပါတယ်ထိုင်းနဲ့ကျွန်တော်တို့နိုင်ငံကြားမှာလည်းကျွန်တော်တို့ထိုင်းဘက်မှာရောက်နေတဲ့ဟိုပါပေါ့နော် disability person တွေကိုပြန်လည်ပို့ဆောင်ရေးကျွန်တော်နိုင်ငံချင်းဖြည့်ရှင်းပြီးတော့ဟိုဆောင်ရွက်လာတာကတိုးတက်အောင်မြင်မှုတွေရနေပါတယ
်ဟုတ်ကဲ့ဆိုတော့ခုနပြောသွားသလိုပဲရှေ့ကငလာဒေသူဂျိုးကလည်းကျွန်တော်တို့ဒီပင်လာဌာနနဲ့အင်တာဗျူးမှာလည်းပြောပါနိုင်ငံဘူးပေါင်းဆောင်မှုလူတွေတဲ့မှာဒီပြဿနာမြန်မာနိုင်ငံဆက်စားတာမြန်မာနိုင်ငံဘက်ကစပြီးတော့ဖြည့်ရှင်းရမယ်စသည်အားဖြင့်အဲ့လိုထပ်ပြောတာလည်းကျွန်တော်မနေ့ကပဲကျွန်တော်တို့ဟို email ထဲမှာတွေ့လိုက်ပါတယ်
ဟိုအဲ့ဒါတော့ကျွန်တော်ပြောလို့မြန်မာနိုင်ငံဆက်စားတာလို့တော့ပြောပြောစမယ်ဆိုတာတော့တမန်ကြောင့်အများကြီးပြန်ကောင်းအောင်ပါပေါ့နော်ဒါပေမဲ့ဒီဟိုဟာပေါ့ဒီ mass movement ဒီဒုက္ခတွေဒီဘက်ကိုဖြတ်ပြေးစတာကတော့တကယ်တည်းဥပဒေလည်းပြန်ကြည့်ပါဘယ်သူကစလာလဲဆိုရင်အဲ့ဒီအဓိကကတော့ဒါအော်တိုဝါဟို9ရက်နေ့2016အော်တိုဝါ9ရက်နေ့ကနေပြီးတော့ကျွန်တော်တို့စတင်ပြီးတော့ဒီအာစာအကြံဖက်အချင်းတော့အာစာမခေါ်သေးဘူးပေါ့နော်အဲ့ဒီအုပ်စုကနေပြီးတော့စတင်ပြီးတော့တိုက်ခိုက်မှုနောက်ပြီးတော့ဒေါက်တာကိုဗျာနန်ရဲ့အစီအခံလာထွက်ပြီးအဲ့ဒီညမှာပဲဒီအာစာအကြံဖက်မှုကနေပြီးတော့ဒါဟိုyes ခန်း30ကိုတိုက်ခိုက်မှုတွေကနေပြီးတော့စတင်ခဲ့တယ်ဖြစ်ပါကျွန်တော်တို့ဘက်ကစတာတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ခုနပြောတဲ့အထက်မှာဒီတော့တော်တော်လည်းပါပါတယ်ဟိုဘက်က lobby လုပ်တာဟိုဘက်ကပို့ပြီးတော့ပြောတာဆိုတာစီယုံတာတိုက်တွန်းတာပိုအားကောင်းတယ်ပေါ့နော်ဆိုတော့ webinar တွေတချို့တွေကျွန်တော်တို့တွေကြားပါတယ်မြန်မာနိုင်ငံအနေနဲ့ကဒီကိစ္စနဲ့ပတ်သက်ရင်ပြောတာသိအားမကောင်းဘူးဟလားတန်မှန်ကြီးကဖြစ်ရှင်းလာမှာလူဝက်ချက်တွေရှိတယ်အားနည်းချက်တွေရှိတယ်ဆိုတော့ဒီအဓိကအားဖြင့်တော့ဝိညာဉ်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကတန်တမန်ရေးပိုင်းမှာအားနည်းနေသလားနှိပ်နေသလား
မဟုတ်ဘူးခင်ဗျအခုကအဓိကကျွန်တော်တို့ဘက်ကမပြောတာဘူးကျွန်တော်တို့ဘက်ကထိတွေ့ပြောဆိုစည်းဥနာတွေကအများကြီးပဲဒါပေမဲ့သူတို့ကကျွန်တော်တို့မြန်မာအစိုးရပြောတာကိုနားမထောင်ကြတာနောက်ပြီးတော့ကျွန်တော်တို့အစိုးရမပြောတာလည်းမဟုတ်ဘူးအဲနိုင်ငံတော်တိုင်ပင်ခံပို့လို့ဒီကိစ္စနဲ့မပြောဘူးလို့သူတို့ကဟိုဝေဖန်ကြတာရှိတယ်အမှန်ကတော့နိုင်ငံတော်ပြောတာအများကြီးတယ်ဒီအနောက်ကဘာကသူတို့ကြိုက်တဲ့ပုံစံတိုင်းမပြောတာပဲအဲ့ဒါအဓိကအဲ့ဒါပဲအဲ့တော့ကျွန်တော်တို့ဘလောက်ပြောပြီမဲ့ဒါတွေကဒါသတင်းမီဒီယာတွေကတော့သူတို့လိုချင်တဲ့အောင်ဆွဲထည့်ပြီးတော့အစိုးရပြောကြချက်တွေကိုဟိုမထည့်ကြဘူးကျွန်တော်တို့ဆိုရင်ဒါတည့်ကျွန်တော်တို့ဒီမှာဟိုနေပြည်တော်မှာလည်းတွေ့စင်ပြလာတယ်များဧည့်သည်တွေပါတယ်တော့ကျွန်တော်တို့နိုင်ငံဘက်ဆိုရှင်းပြတယ်ကျွန်တော်တို့ဒါရှင်းမရဲကောင်ဆယ်ဒါကုလသမဂ္ဂထရီညီလာခံနောက်ပြီးတော့အာဆီယံ EU ဒါ Foreign Minister အစည်းအဝေးတွေနိုင်ငံတကာအစည်းအဝေးတွေအများကြီးရှိဒီမှာကျွန်တော်တို့ဒါအမြဲတမ်းပဲဆိုင်လိုင်းမှာတွေ့တယ်တော့အဲ့လိုလေပြောကြားမှုတွေပြုလုပ်ပါတယ်ဒါပေမဲ့တကယ်တကယ်သတင်းမီဒီယာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပြောကြားချက်ဆိုရင်ဟို Lebih teh tu nama ni, ane itu.
Jangan lupa lor teh, nama.
Okay.
Okay. Ni cembi biru tapi biru sungsung kita biru suri dia. Tu baju tu cuma ini.
Jangan lupa jangan lupa biru biru jangan yang ni, ni aja biru cuma.